ထိုင်းနိုင်ငံမှာအစိုးရကိုဆန့်ကျင်ဆန္ဒပြသူရာပေါင်းများစွာဒီနေ့မှလည်းဘန်ကောက်မြို့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်းအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဆန္ဒပြခေါင်းဆောင်တွေပါဝင်လူသားစင်ပေါင်းများစွာကိုဖမ်းဆီးပြီးတော့ဆန္ဒပြပွဲတွေကိုတားဆီးနေတဲ့ကြားမှာပဲကျောင်းသားတွေဥဆောင်တဲ့ဆန္ဒပြသူရာပေါင်းများစွာဟာအစိုးရရဲ့အမိန့်ကိုဆန့်ကျင်ပြီးတော့ဘန်ကောက်မြို့ကဂိတ်ဖရီမွန်နီမန့်ကျောက်တန်ရှိမှစူဝေးပြီးဝန်ကြီးချုပ်ပရာယော့ချန်အိုချာနှုတ်ထွက်ပေးဖို့ဖွဲ့စည်းပုံပြင်ဆင်ဖို့နဲ့ထိုင်းနိုင်ငံရဲ့စီးမင်းငံဘီယင်စနစ်ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ကိုဆက်ပြီးတောင်းဆိုခဲ့ကြတာပါ။ဒါပြင်ဆန္ဒပြတဲ့သူတွေဟာဘန်ကောက်မြို့ကတခြားနေရာအတော်များများမှာလည်းနေရာတွေခွဲဆန္ဒပြခဲ့ကြပြီးတော့နောက်ထပ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့လည်းပြောလိုက်ပါတယ်။ဆန္ဒပြတဲ့သူတဦးကတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပြီးဘန်ကောက်မြို့နယ်ကလမ်းနေရာအတော်များများမှာလည်းထိုင်းနိုင်ငံရဲ့အလံတွေနဲ့အတူလွတ်လပ်တဲ့ထိုင်းသမ္မတနိုင်ငံတော်ဆိုတဲ့စာတမ်းတွေကိုလည်းစီးတွေနဲ့ရေးဆွဲခဲ့ကြပါတယ်။မနေ့ကတော့အာဏာပိုင်တွေကဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေနဲ့ထိုးပြီးအင်အားသုံးနှိမ်နှင်းခဲ့သလိုဆန္ဒပြပွဲတွေမဖြစ်အောင်ယထားလိုက်နေတဲ့လမ်းတွေကိုလည်းပိတ်ဆို့ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတွေကတော့တနေရာကနေတနေရာကိုအမြန်ရွှေ့ပြီးတော့ဆန္ဒပြခဲ့ကြသလိုလူမှုကွန်ရက်မီဒီယာတွေကနေတဆင့်လဲဆန္ဒပြပွဲတွေကိုစီစဉ်ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကတော့2014ခုနှစ်ကရသအစိုးရကိုအာဏာသိမ်းပြီးတက်လာခဲ့တဲ့လက်ရှိဝန်ကြီးချုပ်ဖြစ်တဲ့စစ်ကောင်းဆောင်ဟောင်ပရာယုတ်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရဖို့အတွက်မမှန်မကန်လုပ်ခဲ့တယ်လို့ပြောနေကြပါတယ်ခင်ဗျာ။